မြောက်ကိုရီးယားခေါင်းဆောင်ရဲ့အဖေထူအမေခွဲအကိုကင်ချုံနမ်လောက်ကြံခံရမှုနဲ့လူ၄ဦးဖမ်းဆီးထားပြီးနောက်ထပ်9ဦးကိုရဲကအလို့ရှိနေပါတယ်။မြောက်ကိုရီးယားဘက်ကတေဆုံးသူရဲ့အလောင်းကိုလွှဲပြောင်းပေးဖို့တောင်းဆိုနေပေမဲ့မလေးရှားအာဏာပိုင်တွေကပယ်ချထားတာကြောင့်နှစ်နိုင်ငံကြားတန်တမာရေးလဲတင်းမာနေပါတယ်။တောင်ကိုရီးယားအစိုးရကတော့မြောက်ကိုရီးယားအစိုးရရဲ့အကြမ်းဖက်နီးပြရဲတွေကအတင့်ရဲလာတာကြောင့်သတိကြီးကြီးထားကြဖို့လိုအပ်နေပြီလို့ပြောပါတယ်။ AP နဲ့ Reuters သတင်းတွေကိုအခြေခံပြီးတော့မတ်သိန်ဂီထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
နောက်ကိုရီးယားခေါင်းဆောင်ကင်ချုံအွန်းရဲ့အဖေတူအမေခွဲအကိုကင်ချုံနန်းမလေးရှားနိုင်ငံမှာရုတ်တရက်သေဆုံးခဲ့ရမှုနဲ့ပတ်သက်ပြီးဖမ်းဆီးထားသူ၄ဦးရှိသွားပါပြီ။ဖျော်ပြေးရေးမယ်အသက်28နှစ်အရွယ်ဗီယက်နမ်နိုင်ငံသူဒွန်းဖီဟွန်းအနှိမ့်သက်ဖြစ်တဲ့အသက်25နှစ်အရွယ်အင်ဒိုနီးရှားနိုင်ငံသူစီတီအေရှာနဲ့သူမနဲ့ပတ်သက်တဲ့မလေးရှားနိုင်ငံသားမိုဟာမက်ဘင်ဂျူလာလူဒင်တို့နဲ့အတူအသက်48နှစ်အရွယ်မြောက်ကိုရီးယားနိုင်ငံသားရီဂျွန်ချိုးတို့ကိုလည်းဖမ်းဆီးထားပါတယ်။ရီဂျွန်ချိုးကတော့2016ခုနှစ်ကတည်းကမလေးရှားနိုင်ငံကိုရောက်နေတာဖြစ်ပြီးကွာလာလမ်ပူးကကုမ္ပဏီတစ်ခုရဲ့ IT ဌာနမှာအလုပ်လုပ်နေသူဖြစ်ပါတယ်။ဒီလူတွေအပြင်ရဲကအလို့ရှိထားသူနောက်ထပ်9ဦးရှိပါသေးတယ်။မလေးရှားဒုတိယရဲချုပ်No Rashid Ibrahim ကအခုလိုပြောဆိုထားပါတယ
် As investigation progress four suspect has been identified which could assist us very much on the investigation
ဆက်ပြီးစုံစမ်းစစ်ဆေးနေပါတယ်တန်လျာရှိသူနောက်ထပ်၄ယောက်ရှိပါတယ်မြောက်ကိုရီးယားနိုင်ငံသားတွေဖြစ်တဲ့အသက်33နှစ်အရွယ် Ri Di Hyun အသက်34နှစ်အရွယ် Hong Song Hak အသက်55နှစ်အရွယ် Oh Jung Gil နဲ့အသက်58နှစ်အရွယ်မြောက်ကိုရီးယားနိုင်ငံသား Ri Jae Nam တို့ဖြစ်ပါတယ်သူတို့အားလုံးကဇန်နဝါရီလကုန်ပိုင်း February လဆန်းပိုင်းတွင်မှအသီးသီးမလေးရှားနိုင်ငံကိုရောက်လာကြသူတွေဖြစ်ပြီးတော့မလေးရှားနိုင်ငံကနေ February 17ရက်နေ့မှပြန်လည်ထွက်ခွာမဲ့ရက်ဖြစ်ပါတယ်စုံစမ်းစစ်ဆေးမှုအတွက်ရဲကအလို့ရှိနေတဲ့နောက်ထပ်လူတွေရှိပါသေးတယ်အသက်30အရွယ်မြောက်ကိုရီးယားနိုင်ငံသား James လို့ခေါ်တဲ့ Reggie ဦးနဲ့နောက်နှစ်ယောက်ကတော့ဘသူတွေဖြစ်တယ်ဆိုတာကိုစုံစမ်းစစ်ဆေးနေစေဖြစ်ပါတယ
်မလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားတပ်အမတ်ကြီးကန်ချိုးကကင်ဂျုံနန်ရဲ့အလောင်းကိုလွှဲပြောင်းပေးဖို့တောင်းဆိုခဲ့တာကိုလည်းမလေးရှားအစိုးရကပယ်ချထားပါတယ်ဒီနောက်မှာတော့မြောက်ကိုရီးယားတပ်အမတ်ကြီးကမလေးရှားရဲ့စုံစမ်းစစ်ဆေးမှုတွေအပေါ်တန်တရားဝင်တဲ့အကြောင်းပြောဆိုလိုက်ပါတယ်
It has been 7 days since the incident. But there was no
မတော်တဆမှုဖြစ်ခဲ့တာ9ရက်ရှိခဲ့ပါပြီ။ဒါပေမဲ့တည်ဆုံရတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့ရှင်းရှင်းလင်းလင်းထောက်ထားမရှိသေးပါဘူး။မလေးရှားရဲဖွဲ့ရဲ့စုံစမ်းစစ်ဆေးမှုရလဒ်ကိုလက်ခံရမယ်ဆိုရင်တော့ဒီစုံစမ်းစစ်ဆေးမှုအပေါ်မှာမယုံကြည်ပါဘူး။ဒီစုံစမ်းစစ်ဆေးမှုနောက်ွယ်မှာတစုံတစ်ယောက်ပါဝင်ပတ်သက်နေနိုင်တဲ့အပေါ်မှာလည်းပို့ပြီးတော့စိုးရိမ်ပါတယ
်။မလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားတပ်အမတ်ကြီးကန်ချိုကမလေးရှားနိုင်ငံကိုဝေဖန်ပစ်တင်ပြီးတဲ့နောက်မလေးရှားကလည်းမြောက်ကိုရီးယားဆန်ရတပ်မတ်ကြီးကိုတိုင်ပင်ညှိနှိုင်းဖို့ဆိုပြီးပြန်ခေါ်ပါတယ်။မြောက်ကိုရီးယားတပ်မတ်ကြီးကန်ချိုကိုလည်းမလေးရှားနိုင်ငံခြားရေးဌာနကတနင်္လာနေ့မှာဆင့်ခေါ်ပြီးဆွတ်ဆွဲချက်တွေဟာကြိုးကြောင်းခိုင်လုံမှုမရှိဘူးဆိုပြီးတော့ပယ်ချထားပါတယ်။ကင်ဂျုံနန်လှုပ်ကြံမှုကိုမြောက်ကိုရီးယားတို့ကြိုးကန်စီစဉ်တာလို့ယူဆထားတဲ့တောင်ကိုရီးယားအစိုးရကတော့မြောက်ကိုရီးယားရဲ့အကြမ်းဖက်မှုနီးပရိယေတွေကပိုပြီးအတင့်ရဲလာပြီလို့ပြောဆိုပါတယ်။တောင်ကိုရီးယားဝန်ကြီးချုပ်နဲ့ယာယီသမရအဖြစ်တာဝန်ယူထားတဲ့ဟွမ်ဂျိုအန်းကအခုလိုပြောပါတယ်
။북한정권의테러수법이더욱대담해지고
မြောက်ကိုရီးယားအစိုးရရဲ့အကြမ်းဖက်နီးပရိယေတွေကပိုပြီးအတင့်ရဲလာတာကြောင့်ကျွန်တော်အစိုးရနဲ့ပြည်သူတွေအပေါ်မြောက်ကိုရီးယားအစိုးရကအကြမ်းဖက်ဆောင်ရွက်လာနိုင်ကြီးအပေါ်မှာပိုပြီးသတိထားရမှာဖြစ်ပါတယ်။
မြောက်ကိုရီးယားခေါင်းဆောင်ရဲ့အဖေတူအမေခွဲအကိုကင်ဂျုံနန်ကိုလေးစိတ်လူမြေခွဲမှာတပ်ဖြတ်ခဲ့တာဟာဆိုရင်တီးခံနိုင်စရာမရှိတဲ့ရက်ဆက်ချမ်းကျုပ်တဲ့ရာဇဝတ်မှုဖြစ်တယ်လို့တောင်ကိုရီးယားယာယီသမ္မတကပြောဆိုပါရယ်အသက်45နှစ်အရွယ်ကင်ဂျုံနန်ဟာမကာအိုကိုသွားမဲ့လေယာဉ်ကိုစီးဖို့စောင့်နေချိန်ကွာလာလမ်ပူးနိုင်ငံတကာလေးစိတ်မှာအမျိုးသမီးနှစ်ဦးကအစိတ်သွင်းတိုက်ခိုက်ခံရတာဖြစ်တယ်လို့မလေးရှားနဲ့တောင်ကိုရီးယားတာဝန်ရှိသူတွေကပြောဆိုထားပါရယ်သူကိုစေယုံအပုတ်လမ်းမှာပဲကွယ်လွန်သွားတာဖြစ်ပါတယ်ရှင်